နောက်မိဂုံတစ်ခုကအရှင်ဘုရားဟောကြားခဲ့တော့ဘာကြီးကြီးဆုံးလဲတရားတော်တွင်လူဘဝသည်နတ်ဘဝထက်သာလွန်သောချက်သုံးချက်ကိုနာရသဖြင့်အထူးဝန်တာအရာသိမိတော်လေနောက်တစ်ခါနိဗ္ဗာန်မျက်မှောက်မပြုနိုင်ပြီလူဘဝပြန်ရရန်မြည်တို့ကြိုးစားအထုတ်ရနိုင်ပါသလေဆိုလိုတာလူဘဝကိုရအောင်ဘယ်လိုပြန်လုပ်ရမလဲပေါ့ပိတ်တော့ခုရနေတဲ့လူဘဝရဲ့တန်ဖိုးဒီတန်ဖိုးတွေကိုတကယ်သိရှိနားလည်တဲ့သူဒီဘဝတန်ဖိုးရှိအောင်နေမှာကျင့်နေဧကံပဲလူကတန်လွန်တဲ့အချက်သုံးချက်ကျေးဇွန်တတိရှိတယ်တတိရှိတယ်မြတ်တော်ကျင့်ကိုကျင့်နိုင်အဲ့ဒီချက်သုံးချက်ဒီလူတံဘိုးပဲလို့နားလေသဘောပေါက်တဲ့လူတယောက်ကအဲ့တိုင်းသာနေမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဟောနိဗ္ဗာန်တော်မှာရောက်နိုင်ပါလေဆိုတော့လူပြန်မဖြစ်เสียအကြောင်းမရှိဘူးဟုတ်ပြီလားလူပြန်ဖြစ်ဖို့တည်ကြတဲ့လောက်ပဲပေါ့လောက်တစ်ခုလောက်တဲ့နေရာမှာတချို့တမချက်တစ်ခုကြောကြစို့ဆိုလို့ရှိရင်ခုလက်ရှိအနေအထားထက်ကိုမြင့်သွားတာတစ်မျိုးလက်ရှိအနေအထားနဲ့တန်းတူအခြေအနေရရှိတာကတစ်မျိုးနှိပ်ကျသွားတာတစ်မျိုးလို့အခြေအနေ၃ရက်ရှိတယ်ပေါ့နော်အဲ့ဒီခါမှာသုံးဆောင်ကပြောခဲ့တဲ့စွမ်းရည်၃ရက်ကိုအပြည့်ဝအားထုတ်တဲ့သူကြိုးစားလုံလောက်ပြုတဲ့သူကဘုရင်တို့ပြန်နှိပ်ကျစရာအကြောင်းမရှိဘူးပိပြောခဲ့ပါတယ်လူဘဝကိုရတယ်ဆိုတာကံကောင်းလို့ရတာအဲ့တော့ကံကောင်းလို့ရလာတဲ့လူဘဝမှာအခုလက်ရှိလုပ်နေတဲ့အလုပ်တွေကံတွေကလည်းပဲကောင်းနေတယ်ဆိုလို့ရှိရင်ဂတိဘဝမရစရာအကြောင်းရှိလားရှိဘူးနော်အောက်ပြန်ဆင်းစရာမရှိဘူးအနည်းဆုံးဟိုတထက်မြင့်တဲ့ဘဝတထက်ကောင်းတဲ့ခြေနေမရဘူးဆိုရင်တော့မှဒီအနေထားတော့ရှိဘုရားနှပရိသတ်ကြီးကျင်းတည်ဧကံမရဘူးလားကံကောင်းအောင်လုပ်ဖို့အရေးကြီးတယ်ဗျကာယကံဝစီကံမနောကံဒီသုံးခုကောင်းလို့ရလာတဲ့လူဘဝကံကောင်းထောက်မှစွာနဲ့ရလာတဲ့လူဘဝမှာအတိတ်တပံကောင်းအောင်လို့တတိရှိရှိနဲ့ပြုမယ်တတိရှိရှိနဲ့ကုသိုလ်တွေပြုမယ်မြတ်တဲ့အကျင့်တွေကိုကြိုးစားပြီးတော့ပြုမယ်ဆိုလို့ရှိရင်သာသိကြပါလေလူဘဝတော့ကတော့ချိန်နေအကမလွဲနိုင်ဘူးပေါ့နော်ဒါခုနမေးတဲ့မိကွန်းရဲ့ရှိပါနောက်တစ်ခုကရှင်ပြနောက်ဆုံးဘဝကူးပြောင်းချိန်မှာတရားရှုမှတ်နိုင်ဖို့ရည်ကြည်တယ်လို့ဆိုရှိပါတယ်တဲ့အကယ်၍ယောဂအခြေအနေကြောင့်မော်ဖင်းပိတ်ထိုးသွင်းရတဲ့ဖြစ်တရားမမှတ်နိုင်တဲ့ဖြစ်တဲ့ဘဝတစ်ခုလုံးဆောင်ရွက်ခဲ့သည့်ကုသိုလ်သည်ချီးနီးချင်ရပါသလားတဲ့မော်ဖင်းထိုးသွင်းခြင်းကိုငင်းပယ်ရမလားလက်ခံရမလားတဲ့နောက်ဆုံးချိန်ဘဝကူးပြောင်းတဲ့ချိန်ဆိုတာဒါရည်ကြည်ပါတတ္တဝါတွေရဲ့ဘဝတစ်ခုမှအရေးကြီးဆုံးအချိန်ဒီဘဝနေကုန်ချုပ်တဲ့အချိန်ဘဝနေကုန်ချုပ်တဲ့အချိန်မှာဘုန်းကြီးတို့ဒီအချိန်မှာသူဘာနှလုံးသွင်းတယ်လေသူဘာနှလုံးသွင်းလဲဆိုတဲ့သူစိတ်နေစိတ်ထားသူနှလုံးသွင်းပုံမှာမူတည်ပြီးတော့သူရှေ့ဘယ်သွားမှာလဲဆိုတဲ့အချိန်ကအဲ့ညမှာပေါ်လွင်လာတယ်ဥပမာဖြင့်ကောင်းတာကိုနှလုံးသွင်းတဲ့သူကုသိုလ်ကောင်းမှုတွေကိုအာယုံပြုနိုင်တဲ့သူသည်ပဲရောက်မလဲနောက်ဘဝမှာကောင်းတာကိုရောက်မှာမကောင်းတာတွေကိုအတော့အာယုံပြုမိတဲ့သူသည်ပဲရောက်မလို့မကောင်းတဲ့နေရာရောက်မယ်ဒါဖော်ပြလာတစ်ခုအနေနဲ့နေရာမှာတစ်ခုအနေနဲ့မှတ်တဲ့နဲ့ပေါ့အဲ့နေရာမှာဘုန်းကြီးတို့တစ်ခုစဉ်းစားစရာကောင်းတာကိုနှလုံးသွင်းဖို့ဆိုတဲ့နေရာမှာဒီအချိန်လေးကြာတော့မှကပ်ပြီးတော့နှလုံးသွင်းလို့ဖြစ်နိုင်မဖြစ်နိုင်ပေါ့ဟုတ်ပြီလားတေကနေ့ချိန်မှာကောင်းရင်ကောင်းတယ်တေကနေ့ချိန်ခါမှာကောင်းရင်ပြီးရောဆိုလိုတာဘုန်းကြီးတို့ပန်းဝင်ကောင်းဖို့ရည်ကြီးတယ်ပေါ့နော်နောက်ဆုံးပန်းဝင်ကောင်းလို့ရှိရင်ဘုရားကောင်းမှာပါပဲဆိုပြီးတော့ဒီချိန်လေးကြာတော့မှကပ်ပြီးတော့ကောင်းအောင်လုပ်ဖို့စဉ်းစားကြည့်လွယ်ပါမလားလွယ်ဘူးဘယ်တော့မှလုပ်ရမှာလဲချာရှည်လင်းမြင့်စွာချင်ယူပြီးတော့လှုပ်လာတဲ့အလေးအကျင့် ိတ်ကိုအကျံစီဒီတာစကားပြောတယ်ကဲအများတန်းကိုပါစဉ်းစားနေလေပေါ့ကိုအများတန်းပါတွေးနေတယ်ခုချိန်မှာတွေးနေတဲ့အတွေးမျိုးတင်ကလေးချိန်ခါမှာတွေးခြင်းပါပဲခုချိန်ခါမှာဘုန်းကြီးတို့ကုသိုလ်တွေများများတွေးတဲ့သူတင်ကလေးချိန်ခါကျရင်လည်းပါတွေးဖြစ်ဖို့များတယ်ကုသိုလ်တွေးဖြစ်ဖို့များတယ်သူဒါနကောင်းမှုနဲ့ကြော်တဲ့သူတွေရှိတယ်အာဒါနာကြည့်လို့ရှိရင်သိစိတ်ဝင်စားတယ်ဒါနာနဲ့နေတယ်အဲ့လိုကြီးဘုရားနေကုန်းချုပ်ခြင်းမှာလည်းပဲသူကုသိုလ်သူကောင်းမှုကိုသူဒါနာကိုသူပြန်ပြီးတော့တတိယတယ်တချို့ကသီလနဲ့နေတဲ့သူသူသီလကိုသူအာယုံပြုတဲ့သူကလည်းဘုရားနောက်ဆုံးချိန်ကမှသီလကိုအမှတ်ရတာပဲတရားအားထုတ်နေတဲ့သူလေ့ကျင့်ရှိတဲ့သူကလည်းတရားနည်းရှင်းကြလို့ရှိရင်ဘာလို့တရားအာယုံဘက်ကိုရောက်သွားဆိုတော့ဘဝတစ်ချောင်းလုံးမှာလွှမ်းမိုးခဲ့တဲ့အတွေ့အကြံစိတ်ခြင်းနေအကျင့်ဒါတွေကနောက်ဆုံးချိန်မှာဘုန်းကြီးတို့လွှမ်းမိုးမှုမရှိဘူးလားအတေကဏီရည်ကြည့်တယ်ဆိုပြီးတော့တေကဏီကြတော့မှတချို့ရှိပါတယ်လူနာရီနာသွားပြီးတော့ဟာတရားခြင်းပါတရားအထုတ်ပါနော်တရားရှုခိုင်းမှခိုင်းကုသိုလ်တွေအာရုံပြုပါပြောခိုင်းဘုရားလည်းပဲပြောတယ်ကတသလုံးတစ်ခါမှတရားမကျင့်ကြတဲ့သူကအဲ့ချိန်ကျတော့မှကျင့်ပါကျင့်ပါဆိုတော့ရမလားကဲအခုတော့ကိုနေကောင်းတဲ့အချိန်ကျမ်းပါတဲ့အချိန်ကျင့်လာတော့မှလွယ်လားဟိုကျတော့မှသူကဘုန်းကြီးတို့ပြင်ပြီးတော့ရှင်ပြားတဲ့ဟိုမှာလူနာအချိန်နဲ့မကောင်းတော့ဘူးဖရားတဲ့ဘယ်လိုတရားထုံးမလဲဆိုတော့ပြောပြပါအောင်လေသူကအဲ့ကျတော့မှဘုန်းကြီးတို့ပြင်ပြီးတော့တရားအထုံးကြီးပြောခိုင်းကဲလူနာတသက်လုံးသူနေကောင်းစဉ်ကာလကျမ်းမာစဉ်တုန်းကတော့မှတရားစိတ်ဝင်စားလို့ဆိုတော့အဲ့နောက်ဆုံးချိန်ကျရင်ရောစိတ်ဝင်စားမလားသိကြတယ်အဲ့ဒါပြင့်မနေတဲ့တော့ဘုန်းကြီးလေနော်တခါဘုန်းကြီးကြားဘူးတယ်ဒကမကြီးတယောက်သူအဲ့လိုပေါ့သူကျမ်းမာရေးကောင်းပါတယ်တော်လေးအသက်ကြီးလို့ဆံဝါအတိသူဖြစ်နေတဲ့ယောဂမကြတော့ဘူးပေါ့ရှစ်ပိုင်းလောက်ပဲခံတော့မယ်ဆိုတာသိတော့သားသမီးတွေမိတွေကိုပြောလိုက်ကြားတော့ဘူးလို့ပြောလိုက်တော့သူကသူအမေပေါ့ဖွားပေါ့နှလုံးသွင်းကောင်းအောင်ဆိုပြီးတော့ပြီးနောက်မှတရားဖွင့်ပြီးတစ်သက်လုံးတစ်ခါမှတရားမနာခဲ့တရားဖွင့်ပြီးတော့အဲ့ဒီကမကြီးကဘာပြောလို့ဆိုနင်တို့ကိုယ်နဲ့နန်းကြီးလိုက်တာတချင်းလေးပါလေးဖွင့်တော်သေးတယ်မမကြီးလေးပါလေးဖွင့်ပါလားတဲ့သူကအဲ့ဒါတကယ်ပြောတာတကယ်ဖြစ်ဖြစ်ဖင်းစီစီပြောတာမဟုတ်ပါလားစမကြီး तू အများတန်း तू ပြုံမွေ့နေတာဒီဘာနဲ့တော့ကိလေသာနဲ့ तू ပြောနေတာတချင်း तू နားထောင်အများတန်းဒါပဲအာရုံပြုနေလို့တေခံလေးကြတော့မှတရားတော်ဖွင့်တော့သူစိတ်တော်မြင့်အောင်ပဲဘုန်းကြီးထင်တယ်နော်အဲ့တော့ဒီနောက်ဆုံးအချိန်မှာပြုပြင်ဖို့ဆိုတာလွယ်လားချက်ချင်းကြီးအဲ့ဒါဒီခါလေးတေခံလေးမှာဘွားကူကောင်းရင်ကောင်းတာပဲဆိုပြီးတော့အဲ့အချိန်ကျတော့မှကတ်ပြီးတော့ကုသလုံးမယ်ဆိုတော့လွယ်ပါမလားတသက်လုံးဆိုးလိုက်မိုက်ထားပြီးတော့တေကန်ဒီကောင်းရင်ပြီးရောဆိုပြီးတော့အဲ့ကျမကလို့ပုံလှူလိုက်မယ်လို့ကျင့်ပလိုက်မယ်လို့ရပါမလားမရဘူးဒါလေးစဉ်းစားပါနော်အဲ့နောက်ဆုံးအချိန်အရေးကြီးတယ်ဆိုတာထက်ဘဝတစ်ချောင်းလုံးအရေးကြီးတယ်လို့ခံယူထားနိုင်တော့ပိုမကောင်းလားကြဲအဲ့လိုနှလုံးသွင်းဖို့ကောင်းပါတယ်နော်အဲ့ဒါမှအဲ့ဒါဆိုလို့ရှိရင်တော့ဘုန်းကြီးတို့တကယ်အရေးကြီးတဲ့သဘောပေါ့တကယ်လို့ယောဂအခြေအနေကြောက်တဲ့မော်ဖင်းသွင်းရမယ်ဆိုလို့ရှိရင်တရားမမှတ်နိုင်တဖြစ်တဲ့ဘဝတစ်ခုလုံးဆောင်ရွက်ခဲ့တဲ့ကုသိုလ်ဒီအချင်းကြီးဖြစ်ပါလားကုသိုလ်ကတော့အချင်းကြီးမဖြစ်ပါကုသိုလ်အချင်းကြီးမဖြစ်သလိုအကုသိုလ်ကလည်းအချင်းကြီးမဖြစ်ဘူးဟုတ်လားကုသိုလ်ကလည်းသူ့အကျိုးသူ့ပေးမှာပဲအကုသိုလ်ကလည်းသူ့အကျိုးသူ့ပေးမှာဒီတော့စေထိုးသွင်းတာမထိုးသွင်းတာတော့ပြီးတော့ပြဿနာမရှာနဲ့ပေါ့နော်ရည်ကြည်တာကိုဘလောက်ကောင်းလဲဆိုတာရည်ကြည်တယ်လိုအပ်တာဘုန်းကြီးတို့ကောင်းဆုံးကတော့ဖြစ်တဘာဝအတိုင်းတည်ခြင်းကိုရင်ဆိုင်နိုင်တာတော့ကောင်းဆုံးပေါ့တဘာဝအတိုင်းရင်ဆိုင်နိုင်ဖို့အတွက်ဆိုလို့ရှိရင်ဘာလို့ထားကောင်းလဲဆိုလို့ရှိရင်တရားကျင့်တာကကောင်းတောကပရိသေးဝဆိုရင်တေကနေ့ချိန်ခါမှာလူတွေဆိုရင်ညငါဘယ်ရောက်မလဲဘယ်သွားရမလဲပေါ့ငါဒီဘဝတည်လို့ရှိရင်ဘာများသွားဖြစ်မှာလဲစိတ်မပူဘူးလားစိတ်ပူတယ် အဲ့မှာစိတ်ပူကြတယ်ဆိုတာတစ်သက်လုံးကောင်းတဲ့သူတွေကပူရတာလားမကောင်းတဲ့သူတွေကပူရတာမကောင်းတဲ့သူတွေပူရတာအကုသိုလ်များတဲ့သူတွေအဲ့ဒီအချိန်ခါမှာတိတ်ပူတယ်ကုသိုလ်ကောင်းမှုတွေများတဲ့သူတွေကဘုရားတို့ပရိသတ်ကြီးဘယ်အချိန်မှမပူရအောင်တတိရှိတယ်ကုသိုလ်ကတတိပဲကုသိုလ်ပြုတဲ့သူကတတိရှိတယ်နောက်ဘဝမကလို့ဘာကြီးဖြစ်နေဖြစ်နေပေါ့ကိုလှုပ်ထားတာတွေကောင်းတယ်ကိုမှကုသိုလ်တွေရှိတယ်ဆိုလို့ရှိရင်ရှေ့ဘဝမှာဘယ်သူကကြိုကုသိုလ်ကောင်းမှုတွေကကြိုနေမှာပဲကောင်းကျိုးချမ်းသာတွေကကြိုနေမှာပဲဒီယုံကြည်ချက်ခိုင်ခိုင်မြဲမြဲရှိတဲ့သူဒီတရားမှာကိုမကြောက်ပူစရာလည်းမလိုဘူးပေါ့တော့ဒီအချိန်လေးမှာခွန်ကြီးတို့ကိုမသိလိုက်လို့သူကသူစေတင်းတွင်ပါတွင်တွင်ပေါ့ကိုသိနေတဲ့အချိန်ခါမှာကုသိုလ်စိတ်ဖြစ်နေဖို့အရေးကြီးပါတယ်ဟုတ်ပြီလားမသိတော့တဲ့အချိန်ကိုဘာမှမတတ်နိုင်တဲ့အနေထားကိုဒါခွန်ကြီးတို့မပြောလို့ပါဘူးဖြစ်နိုင်လို့ရှိရင်တော့တွင်တာနဲ့မတွင်တာနဲ့ဆိုလို့ရှိရင်မတွင်တာပိုကောင်းတယ်သဘာဝတိုင်းပေါ့သိပညာရလေးပဲဒါခုခင်မှာသာယောဂဝိညာဉ်ခံစားရတာမကြည့်ရလို့သူမသိအကျဉ်းထံခံစားနေရတာလေတတ်ပါအောင်ဆိုပြီးတော့ဒီယူဆဒီအချိန်မှာမှန်တယ်လို့ပြောကြပြီပဲလို့နောက်တစ်ချိန်ကြလို့ရှိရင်ဒီယူဆမှားတယ်ဆိုတာလေးပဲဖြစ်ဖြစ်ဖြစ်အောင်ပါပါရည်ကြည့်တာသဘာဝတိုင်းနေသဘာဝတိုင်းတည်တာကောင်းတယ်ဒီအချိန်လေးမှာဘုန်းကြီးတို့တိတတိရှိတဲ့အချိန်လေးမှာနောက်ဆုံးအချိန်တိကိုအတိတတိတိကုသိုလ်ဘက်ကိုညွတ်ထားဖို့ကုသိုလ်တွေကိုအာရုံပြုဖို့ရည်ကြည့်ရယ်ဟုတ်ကဲ့ကိုမတက်နိုင်တဲ့ကိစ္စတွေတော့တွားပြီးတော့ကြိုမစင်းစားနဲ့ပေါ့ကိုတက်နိုင်တာကိုသတိရှိတဲ့အချိန်ထိကိုသိနေတဲ့အချိန်ထိကိုပါအာယုံပြရမယ်ကုသိုလ်ကောင်းမှုတွေကိုအာယုံပြတာကောင်းဆုံးနော်နောက်တစ်ခုမိမိစိတ်နဲ့တင့်တော်သောကမ္မထာများသည့်ဝိပဿနာကျင့်ရတဲ့ထောက်ကူပေးပါသလားဖရားတဲ့ဥမာရာဂဆရာရှိသူတို့ဒီအတုပကမ္မထာနဲ့ကာယကတာတတိကမ္မထာနဲ့တင့်တော်သည်ဟုကြားဘူးပါသည်ဖရားတဲ့ဒါထောက်ကူဖြစ်ပါလေထောက်ကူဖြစ်တယ်ဆိုတာကမ္မထာမှန်သမျှသည်စိတ်ကိုစင်ကြယ်စေတဲ့လုပ်ငန်းစိတ်ကိုတည်ငြိမ်စေတဲ့အလုပ်နောက်ဆုံးယုံနဲ့ဓမ္မတွေကိုရှုပွားတဲ့နေရာမှာအထောက်ကူပေးပါလေဒီမှာတပြတာကဘုရင်တို့ရာဂဆရာရှိသူဒီအတုပန်နဲ့ကာယကတာတတိကိုပွားဖို့တင်းတယ်ရာဂဆရိုက်ကသာဂတရားတွေဖုံးလွှမ်းနေတဲ့သဘောဒီသာဂတရားတွေကိုတိုက်ဖြတ်ပြဖို့အတွက်သူ့နှင်ထုတ်ဖို့အတွက်ဆိုလို့ရှိခကြဉန်လေးဘာလို့ရအောင်အတုပကမ္မထံပွားဆန့်ကျင်ဘက်အနေနဲ့တိုက်ထုတ်ပြတာအတုပကမနှစ်သက်ဘူးမตายအောင်နှစ်သက်စရာตายရစရာမရှိတာဒီအတုပနှစ်သက်တွေ့တာနေတာကသာကဥပမာစီလူတယောက်ကိုချစ်ခင်နဲ့တက်တဲ့လူတယောက်ကိုဘုန်းကြီးတို့အတုသိချစ်တာပဲဘာလို့ချစ်နေတိုင်းလုံးဆိုလို့ရှိရင်အတုပမမြင်လို့ဟုတ်ပြီလားအတုပမြင်လို့ရှိရင်ချစ်ခင်မှုတွေညော့သွားတယ်ဘုန်းကြီးတို့ဖရာလောင်းဖြစ်စဉ်တစ်ခုမှာခုနှစ်ကြိမ်ယဟန်ဝတ်တယ်လို့တွေ့ပါတယ်ဖရားလောင်းတော့ဘယ်နှကြိမ်ညာဝတ်ခုနှစ်ကြိမ်ညာဝတ်တယ်စံကြိမ်ပဲခုနှစ်ကြိမ်ဝတ်တယ်ဆိုတဲ့အတိပ္ပယ်ကသူ6ကြိမ်လူပြန်ထွက်တယ်ဆိုတဲ့ဇာကားပေါ့ဟုတ်ပြီလားအကြိမ်များများဝတ်တယ်ဆိုတာအကြိမ်များများထွက်မှဝတ်လို့ရတာဘုရင်တော့တစ်ကြိမ်ပဲဟုတ်ပြီလားငယ်ကြီးဆရာတော်တန်ခါတော်တွေကဘယ်နှကြိမ်လဲတစ်ကြိမ်ပဲပြန်မထွက်တော့တစ်ကြိမ်နဲ့ပြီးသွားတယ်အခုနှစ်ကြိမ်တော့သဘောနိုင်တယ်သူ6ကြိမ်ဝတ်မယ်ဆိုပြီးတော့မလုံနဲ့နော်15ကြိမ်ဝတ်မယ်ဆိုပြီးတော့မလုံနဲ့ပေါ့အဲ့မှာ9ကြိမ်ရန်ဝတ်တဲ့သဘောကသူပိုင်ဆိုင်တဲ့ပစ္စည်းကုဒါလပန္နိတအထင်ပါရဲ့သူနာမည်ကပောက်တူးလေးတစ်ချောင်းပိုင်တယ်စိုက်ပျိုးစားနေတယ်ပေါ့လေလုံနေသူပိုင်တာတခြားအရင်းနှီးတုံးမှာပိုင်ဆိုင်မှုမများပောက်တူးတစ်ချောင်းပဲရှိအဲ့ပတ်တူလေးအကူပြီးတော့မြေယာခုတ်ထွင်ရှင်းလင်းမိုးကြတစ်ပင်လေးဆိုင်ကြတာလေးစားပေါ့ဒါလိုနေရနေတော့အိုးငါဘဝဆင်းရဲလိုက်တာနေကြလိုက်တာဘာမှလည်းတိတ်ပင်မရှိဘူးအချိန်ကြီးကုန်သွားတာပဲရှိတယ်။ရဟန်းဝတ်တာကောင်းတယ်ဆိုပြီးတော့ပတ်တူလေးပြစ်ခဲ့ပြီးတော့ကြောင်းသွားရဟန်းဝတ်တော်နေကြကြတော့ ပေါ့သူတရိရပြီးတော့ပြန်ထွက်ပြန်ဘယ်နှကြိမ်နဲ့ခုနှစ်ကြိမ်နောက်ဆုံးလည်းကြိမ်သူမထွက်တော့ဘူးဆိုတော့ဘာလို့လဲလို့ဘုန်းကြီးအဲ့တရားကိုဖတ်တဲ့အခါမှာကြည့်နောက်ဆုံးသူသင်္ကန်းပိုက်ပြီးတော့ထွက်ပြေးတဲ့အကြောင်းကသူတက္ကမကြီးကပုလို့ပဲလည်းအိတ်နေတာမြင်သွားလို့ဓမ္မကြီးအဲ့အချိန်မှာသူမျိုးသမီးကနောက်ဆုံးသူဝတ်တဲ့အချိန်မှာကိုဝန်ကြီးနဲ့ညတကောင်တော့သူဒီရင်တို့ထားကြည့်တဲ့အခါမှာဘေးမှာပုံပြက်ပန်းချင်တဲ့အိတ်နေတယ်လို့စာမှာပါတယ်ဘလို့အိတ်တယ်ဆိုမသိပါဘူးကြောက်စရာလန့်စရာနှစ်သက်စရာပုံတယ်မရှိတာတော့တေးကြပေါ့တတိလလွတ်နဲ့အိတ်နဲ့ပဇာဟရင်လည်းဟနေပေါ့ပေါ့အင်းကြီးတွေထမိန်တွေကြည့်ချင်လဲကြွနေမအောင်နော်ကိုခန္ဓာကလည်းပဲခန္ဓာကိုဝန်ဆောင်ဝိဇာဏီအခြေအနေဆိုတော့ပုတ်ပွားနေတဲ့အတုပါနဲ့အတွင်ကံတွေ့လို့သူအမြင်မှမြင်သွားတဲ့အခါမှာဒီပေါ်မှာตายရတဲ့တဏှာလာကရှိသေးလားအေးအဲ့ဒါအတုပါကတဏှာကိုဖျက်ပေးလိုက်တာဖျက်ပေးလိုက်တာဒါထောက်ပံ့ဖြစ်တာပဲပေါ့တရားရကြောင်းထဲမှာဘုရင်တို့ဒီဆရာညက်ကမ္မထံနဲ့တင့်တော်တော့တရားတရားတွေဖြစ်အောင်လို့ဘုရားကုံတော်တွေပွားတဲ့အခါမှာပွားရတယ်စိတ်တွေချမ်းသာမှုရအောင်မေတ္တာပို့တဲ့အခါမှာပို့ရတယ်ဘုရင်တို့အခုအထုတ်တဲ့အချိန်မှာတရားအထုတ်တဲ့အစပိုင်းမှာဘုရင်ခတ်သိငိမ့်တော်မူသောမြတ်စွာဘုရားတတ္တဝါအလုံးတို့ဘုရင်ခတ်သိငိမ့်ကြပါစေဆိုတာဒါကမ္မထံနေပဲဘုရင်ခတ်သိငိမ့်တော်မူသောမြတ်စွာဘုရားဆိုတာဒီဗုဒ္ဓနုဒ္ဓတိကမ္မထံပွားလိုက်တာတတ္တဝါအလုံးတို့ဘုရင်ခတ်သိငိမ့်ကြပါစေလို့ရွတ်ဆိုလိုက်တာဒီမေတ္တာကမ္မထံပွားလိုက်တာဒါအထောက်ကူဖြစ်ပါလေဓမ္မထာကလည်းဝိပဿနာကိုအားပေးတဲ့ကုညီတဲ့ပေါ့အရှင်ဘုရားမနေ့ကခေါ်တော်သောတရားဘလို့ကျင့်ရမည်တွင်နဲ့နှာတိဖြာထိတ်မှဝင်နေထွက်လေကိုမှတ်ရတွင်ဝင်နေထွက်တယ်ဟုမှတ်ရမည်လားဒါမို့ဝင်နေထွက်တယ်ကိုရုပ်တဘောနံတဘောဟုထပ်မှခွဲကြမှတ်ရမည်လားရှင်းပြပေးပါရဲ့တောင်းမအပ်ပါသည်ဖြာတဲ့နော်ဝင်နေထွက်လေဆိုတာဘုန်းကြီးတို့ကဒီကမ္မထံအာယုံယူဖို့အတွက်လိုအပ်တဲ့အခြေအနေတစ်ခုပြောလိုက်တာပဲတကယ်ရှုမှန်မှာဝင်လေထွက်လေကိုမှတ်ခိုင်းတာမဟုတ်အဝင်ထွက်ကိုကြည့်ခိုင်းတာလည်းမဟုတ်ဝင်နေထွက်တယ်ဝင်နေထွက်တယ်ဒီလိုမှတ်ခိုင်းတာလည်းမဟုတ်ဘာမှမသာဆုံးဝင်လေဝင်လာတဲ့ခြေနေကြောင့်ထွက်လေထွက်သွားတဲ့ခြေနေကြောင့်ကိုယ်မှာဖြစ်ပေါ်လာတဲ့ယုံနံသဘောကိုကြည့်ခိုင်းတာနတိတိကျကျပြောလို့ရှိရင်အဓိကကြည့်ရမှာလေဘာကြည့်ရမလဲယုံနံဒီယုံနံကိုမြင်တာထင်တာတဲ့ခြေနေတစ်ခုကိုဝင်လေထွက်လေနဲ့တနေရာတစ်ခုပြလိုက်တာပေါ့ဝင်နေထွက်လေမဟုတ်ဘဲနဲ့ဘုန်းကြီးတို့ခုနကဝါပိုက်မှာပိန်နေဖောင်းနေဆိုတဲ့နေရာမှာကြည့်လိုက်ပဲမရဘူးလားပိန်သွားတယ်ဆိုတာဒီဘာဖြစ်သွားနော်ပိန်သွားတယ်ယော့သွားတာဖောင်းလာတယ်ဆိုတာတင်းလာတာတင်းသွားယော့သွားတာသဘောကယုတ်တင်းနေယော့တယ်လို့သိလိုက်တာနာဟုတ်ပြီလားနေရာပေါ်မှာမတတ်မှတ်ထားနေပေါ့ဘလို့ကြည့်လို့ရှိရင်ဘလို့နေထားကြည့်ရင်ရုပ်တရားကိုမြင်မလဲဘလို့ရှုလိုက်မှတ်လိုက်လို့ရှိရင်တော့နတ်တရားသဘောပေါက်နိုင်မလဲဆိုပြီးတော့အဲရုပ်နံကိုမှတ်ဖို့အတွက်ရှင်နေတရက်ကိုဒါသတ်မှတ်ပေးတာလို့အဲ့လိုမှတ်ပြီးတော့เนาะဒီကရှုရမှာဒီရှုခံထားရမှာဒီရုပ်တရားနဲ့နတ်တရားရုပ်နံနှစ်ပါးကိုသတိထားပြီးတော့ရှုနေတာဒီတရားကျင့်တာအဲသတိထားပြီးတော့ရှုခြင်းအဖြစ်လေးပဲခန္ဓာကပတ္တစာဒီတောကဒီပရိဒေဝတွေငြိမ်းသွားတယ်ကိလေသာတွေကင်းရှင်းသွားတယ်ဆိုတဲ့ကြိုးကျေးဇူးတွေကိုတရားကျင့်သူတွေရတယ်လို့နှလုံးသွင်းပေါ့တရားကျင့်သူတွေမှာရရှိနိုင်တယ်အကျိုးဘာကြောင့်တရားကျင့်ရလဲဆိုလို့ရှိရင်ဒီလိုအကျိုးတရားတွေကိုမြှောက်ကိုလို့ဒီအကျိုးတရားတွေကိုရခြင်းလို့ကျင့်တယ်လို့နှလုံးသွင်းမယ်ဖြေမယ်ဆိုလို့ရှိရင်မှန်ကန်တယ်ဖြေပဲเนาะဒီတိုင်းကျင့်ကြံပွားများအထုံနိုင်ကြသဖြင့်ဒုက္ခခတ်သိငြိမ်းရာအမှန်မြတ်နိဗ္ဗာန်ကိုလင်းမြန်စွာလွယ်ကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဆရာတော်ဘုရားနိဗ္ဗာန်ကိုရောက်ဖို့ကြင့်ကြံရမှာမဂ္ဂင်၈ပါးတနည်းတည်းသာရှိပါသည်ဟုနားလည်ထားပါသည်တတိတော်နှင့်အလွန်ရင်းနှီးသောမိတ်ဆွေတို့သည်ဒါနကိုအလွန်စိတ်ထက်သန်ပါသည်အငြင်းလေးလုံးနေပါသည်ဒါနတစ်ခုထဲနှင့်သူ့ဘဝကတစ်စီစီချင်းကျက်မြင့်တက်သွားပြီးနိဗ္ဗာန်ကိုရ ရောက်သွားမည်ဟုအသေးမှတ်နေပါသည်တဲ့။ဒါနပြုလို့ရင်တရားကြည်မျိုးစိတ်ပေါက်ပြီးစိတ်ကကြည်လင်တန့်ရှင်းသွားနိုင်သည်ဟုယုံကြည်ပါ၏။အဲ့လောင်းနေပဲနိဗ္ဗာန်ရောက်နိုင်ပါမလားဖေဟာ။တရားကျင့်ရင်မလိုပါဘူးလားဖေဟာ။ထိရောက်ဆုံးဥပမာနဲ့ရှင်းလင်းပေးပါဖေဟာတဲ့။အိမ်တို့ကပြောတဲ့စကားတွေမှာလည်းတရားတွေမှာလည်းပဲပါသီးသားပါနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မှန်လေမဂ္ဂင်၈ပါးမဂ္ဂသစ္စာဒါအမြင်ပွားစရာမလိုပါဘူးဧကယနောတလန်းနေပဲရှိတယ်နိဗ္ဗာန်သွားမယ်လမ်းတကြောင်းနေပဲရှိတယ်အဲ့တော့ဒါနကိုအလွန်စိတ်အားထက်သန်ပြီးတော့အမြဲလုပ်နေတဲ့သူဒါနတစ်ခုတည်းနဲ့တဖြည်းဖြည်းရင့်ကျက်လာပြီးတော့စင်ကြယ်သွားမယ်လို့တော့တစ်ခါချပြောလို့တော့မရဘူးပေါ့။ဘယ်တော့မြတ်စွာဘုရားရှင်ဟောတဲ့ပြောတဲ့ကုသိုလ်ကောင်းမှုကဒါနသီလဘာဝနာ၃မျိုးဟောခဲ့တယ်ဘုရားရှင်ကိုယုံကြည်မှုတစ်ခုတည်းနဲ့ပဲဘုရင်တို့ပြောကြဆိုလို့ရှိတယ်ကမလိုအပ်တဲ့တရားတွေကိုဘုရားဟောပါမလားမဟုတ်ဘူးမလိုအပ်တဲ့တရားတွေမဟုတ်ဘူးဆိုတော့ဒါနလည်းလိုတယ်သီလလည်းလိုတယ်ဘာဝနာလည်းလိုတယ်ပေါ့တမျိုးတည်းတစ်ခုတည်းနဲ့သာပြည့်စုံပြီဆိုလို့ရှိရင်ကဒါနတစ်ခုတည်းနဲ့နိဗ္ဗာန်ကိုတကယ်ရောက်မယ်ဆိုလို့ရှိရင်သီလနဲ့ဘာဝနာအပူဖြစ်သွားမှာနော်အဲ့ဆိုဘုရားအဲ့လိုအပူတွေတော့မဟောတော့ဘူးလို့ဘုန်းကြီးတို့ထင်တယ်အဲ့တော့ဒါနလည်းလိုအပ်တယ်လို့သီလလည်းလိုတယ်ဘာဝနာလည်းလိုတယ်အဓိကနိဗ္ဗာန်ကိုရောက်တာကတော့ဖြစ်ဘာဝနာရောက်တာပေါ့အဲ့လိုဘာဝနာတရားတွေပွားနိုင်ဖို့ထောက်ပံ့ထောက်ကူဟာဒါနနဲ့သီလဒါနရဲ့ကျိုးအနိဒင်ကပြည့်စုံခြင်းတော့ချမ်းသာခြင်းသာဝနေရေးပြည့်စုံဖို့အတွက်ဒါနအထောက်ကူပေးသက်ရှိကျမ်းမာဖို့အတွက်ကိုတီလာအထောက်ကူပေးအဲ့ဒီအကူအညီနှစ်ခုမပါဘဲနဲ့ခေါင်းကြီးတို့တရားကျင့်ဖို့လွယ်လားတော့ပစ္စည်းဥစ္စာမပြည့်စုံဘူးကိုစားစရာမရှိဘူးတနေ့လုံးဝတနေ့စားရဲဆိုတဲ့သူတွေတရားကျင့်ဖို့လွယ်လားလွယ်ဘူးဒါနအားနေရင်လေတရားဘက်မှာညှို့နေသွားတယ်။ကျမရင်မကောင်းပါဘူး။နော်တက်လေတူပါတယ်ဆိုတဲ့သူတွေလည်းပဲတရားကျင့်ဖို့ခက်တယ်။နေတယ်မကောင်းဖြစ်တဲ့သူတွေဘုန်းကြီးတို့ပြောလို့သာပြောရတယ်။တကယ်ကျမ်းမာတဲ့သူလောက်တော့မကျင့်နိုင်တာအသေးချာပဲ။ဒီတော့နိဗ္ဗာန်သွားတဲ့မဂ္ဂင်၈ပါးအကျင့်တရားဆိုတဲ့ဘာဝနာတွေပွားများတဲ့နေရာမှာလိုအပ်တာဒီဒါနသီလဘာဝနာတိကကဘယ်လိုလဲဘာဝနာအချမ်းများဖြစ်နေလို့လားဒါနနဲ့သီလနော်နောက်တစ်ခုကယခုမြမပြည်ကြီးတစ်ခုလုံးအလွန်ဆင်းရဲပြီးလူတွေဒုက္ခရောက်နေပါပြီဖရားတဲ့ဘုန်းကြီးတို့ပါလာတော့မသိဘူးအဲ့ဒါကိုဒီမှာကြွလာဘူးတော့ဘုန်းကြီးတစ်ပါးကတဲ့မြမပြည်သားတွေကံကဘုသုတ္တတွေထက်နိုင်နေလို့ဒုက္ခခံနေရတာလို့ပြောပါသည်တဲ့တတိလုံးတပြိုင်တည်းကြည့်ဒီလောက်ကံစုပုံနိုင်နေလိမ့်မည်ဟုမထင်ပါတဲ့နောက်တစ်ပါးကတော့ကာလဝိမု ക്തി ဒီလိုအချိန်ခါမှာဒီလိုဒုက္ခရောက်နေရမယ်ဆိုတဲ့သဘောကျောက်လို့ဖြစ်ရှင်းသွားပါသည်တဲ့အဲ့ဒီအချိန်ကယုတ်တိဖို့ရှိသည်ဟုထင်ပါသည်တဲ့တတိတော်မဆုံးဖြတ်တတ်ပါဒါကြောင့်ယခုပမာပြည်မှာဖြစ်ပြနေတာကိုတဲ့ဘာတရားပါကျန်းကံနဲ့ဆင်ញင်ရပါမှာလေဖေဟာတဲ့နော်တော့သူပဲဆုံးဖြတ်ထားတာပဲနော်ခုနကံနဲ့ပြောမယ်ဆိုလို့ရှိရင်ကံကလေးပဲဆိုင်ပါတယ်မဆိုင်ဘူးတော့မဟုတ်ဘူးကံရဲ့သွမ်းတတိဒါကြလေကြလို့ရှိရင်ဘုန်းကြီးတို့ကံကတိတ်စကားပြောတယ်ကံတူကျူပီးဆိုတဲ့စကားရှိတယ်ဒီလက်တွေ့ဖြစ်တဲ့ဖြစ်ရတခုပေါ့ပြီးခဲ့တဲ့နှစ်လသုံးလလောက်ကဘုန်းကြီးတို့ဟို ကြိုက်ထူမြို့အပွင့်သားမှာကုတော်ကလည်းတံပြူဆက်ကလည်းမသိဘူး expect ကတစီအမေညောင်းနေထိုးကြပြီးတော့မှောက်သွားတယ်တက်တက်ဆန်ဆန်အဲ့နေရအဲ့ကမှောက်တဲ့နေရဘုန်းကြီးကကြိုက်ထူကနေတရားဝဲပြီးလို့ပြန်လာတဲ့နေ့ဘုန်းကြီးဆေးရသွားသူတို့အနောက်ကမှောက်သိမကွာဘုန်းကြီးကားတိုင်းမှာသတိထားမိတာလေးပြောတယ်ဟေ့မကြည့်သားမအောင်လို့ဒီဘက်လမ်းမှာခါရင်းဆိုလို့ရှိရင်လို့လမ်းဘေးရေမြောင်းမှာရေမရှိဘူးလို့ကုသရောဆေးတွေပါလေးလှုပ်ထားတော့မြောင်းထဲမှာရေတွေကပြည့်အဲရေစည်းရေလာကောင်းဖို့အတွက်မြောင်းအောင်လည်းပဲအဲပုဒ်သားနဲ့ထိုးပြီးတော့ညှိထားမြောင်းကဆေးဘေးလောက်ကြည့်တယ်ဆေးဘေး15ဘေးလောက်ပေါ့အဲ့ကဒုတိယလောက်ရှိတယ်အမှမရဘုန်းကြီးအဲ့ဒါသတိထားမိတယ်ဒီနေ့မှာအဆအတူမဟုတ်ဘူးလို့ကျောပြီးတော့ပကိုးလေးရောက်ကျောင်းမြောင်ရောက်တဲ့အချိန်စိတ်ထမဖုံးလဲဆက်တယ်ရှင်ပြခုနဆုံလိုက်ပြီလားတဲ့ဟိုမှာကားတစီမှောက်သွားလို့ဆိုတော့ဘုရားအံ့ဩသွားတယ်အဲ့ကားမှောက်ပုံကလည်းထူးဆန်းနေသူကသူတို့တက်တက်သွားရနေပြီးတော့ဘေးလန်းစောင်းသွားတာကားတခုနတူးထားတဲ့နေရာမြောင်းနဲ့ကွက်တိကြထွက်လို့မရဘူးဒီကကားတလို့ဘေးဆောင်ကြီးမြောင်းနဲ့တက်ဂွင်တိကိုကျသွားတော့အောက်ကလူတွေဘယ်မှမထွက်နိုင်ဒီပေါ်ကနေပရင်းပေါက်နဲ့နေရသူတွေပေါ့အဲ့ဒါပရင်းပေါက်ဖြတ်ပြီးတော့ထွက်တာ5-6ယောက်လောက်တော့တိတ်ရှင်းတယ်ကားထဲမှာလူ30လောက်ကအဲ့မှာအကုန်လုံးဆုံးသွားတယ်ရှင်းနေပြီးတော့ဆုံးတာစဉ်းစားကြည့်ပေါ့ဒီလူတွေအားလုံးသခုံမြို့တိမြို့ကလူတွေအကုန်ဒီမှာစုပြီးတော့ဒီလိုဖြစ်ဖို့ဆိုလို့ရှိရင်တမင်တကာဖန်ပြီးလို့လောက်ကြံလို့ရပါမလားသူကလည်းသူအကြောင်းတိုက်ဆိုင်လာတဲ့ခါမှာသူလည်းဒီလမ်းသွားကိုလည်းဒီလမ်းသွားပေါ့သူလည်းဒီကားစီကိုလည်းဒီကားစီအမှပြောမှကြားလာရှိသေးတယ်သူကအဲ့ကားစီကိုလက်မှတ်ဖြတ်ပြီးသားတဲ့ဟောအရေးကြီးလို့ဆိုပြီးတော့မလိုက်ကြည့်တဲ့သူတွေလည်းကြံနေတယ်ကန့်ဖြေတာပေါ့နော်ဒီလမ်းသူသွားဖို့တိကျစီစဉ်ပြီးတော့သွားရင်လည်းဒီကားပါရှင်းမှာပေါ့မှာပဲကြီးနေနေအဲ့လွတ်ပြောင်းလွတ်တဲ့သူကရှိသေးတယ်တချို့ကလည်းရှိမှာပေါ့အဲ့ဒီနေ့မှရောက်သွားလက်မှတ်မရဘဲနဲ့ကားပေါ်တက်လိုက်သွားပြီးတော့ကားမှောက်တဲ့ခြေပါသွားတာလေရှိအောင်ရှိရင်ရှိမှာသူ30လောက်တပြိုင်တည်းတည်းလို့တိတိကျကျတက်တိုက်ဆိုင်ဆိုင်မြောင်းကလည်းတူရပြီးကားသားရေကလည်းလွတ်ပြီးကားသားအဲ့ဒီမှာကားကလည်းအရှင်နဲ့တော့ကြတယ်ဆိုတဲ့သဘောတည်းဘုန်းကြီးတို့ပြောမှဆိုလို့ရှိရင်ကံသဘောလို့ပြောရမှာပါဘာသဘောလဲကြည့်တော့ခုနကဆရာတော်ဘာပြောသွားတယ်ဆိုတဲ့စကားဝါဒီသားရဲ့ကံကအုတ်ချုပ်သူတွေတဲ့ကိုနှိပ်တယ်ဒါလည်းပဲမဖြစ်နိုင်ဘူးလို့တော့ပြောလို့မရဘူးပေါ့နော်ဖြစ်နိုင်ဘူးလို့ပြောလို့မရဘူးနောက်တစ်ချက်ကကာလဝိပတ္တိချိန်ခါကာလကဝိပတ္တိဆိုတာကမကောင်းတဲ့အခြေချိန်ခါကညံ့နေလို့ချိန်ခါညံ့နေတာနဲ့တိုက်ဆိုင်လို့ဒီလိုဒုက္ခရောက်တယ်ဆိုတာလေးပဲဒါမမားတဲ့စကားပါပဲကာလဝိပတ္တိကလည်းပဲဘုန်းကြီးတို့ပြိဋ္ဌာန်ရဲ့အရေးကြီးတယ်ပေါ့ကာလတပတ္တိနဲ့ကျုံနေချိန်ကောင်းခါကောင်းနဲ့ကျုံလို့ရှိရင်ကြီးပွားတွတ်တက်တယ်ချမ်းသာတယ်ကာလဝိပတ္တိခြေနေမပြီးဘူးဆိုလို့ရှိရင်ဘလို့ပဲချမ်းသာဖို့ကံပါပါမချမ်းသာနိုင်ဘူးဆင်းရဲနေကြတဲ့နေထားရှိတယ်ဒါကြောင့်ဒီအခြေနှစ်ခုလုံးဘုန်းကြီးတို့သူ့နေရာနဲ့သူတို့ဖြစ်တိုက်ဆိုင်ပါလေ၊ကိုက်နေပါလေ။ခုပမာပြင်မှာဖြစ်ပြနေတာကိုဘယ်တရားဘယ်ကျမ်းဂန်နဲ့ဆင်ခြင်ရမလဲဆိုတော့ဘုန်းကြီးတို့သိတာကတော့ဗုဒ္ဓတရားပဲရှိတယ်ပေါ့နော်။ဗုဒ္ဓတရားရကြည့်လို့ရှိရင်ဖြည့်ရှင်းစရာဒါပဲရှိတာပဲ။ကံနဲ့ပြောခြင်းပြောပြောလို့ရှိရင်ဝိပတ္တိသဗ္ဗတ္တိတွေနဲ့ပြောရင်ပြောပေါ့။ဒါလိုမှမဟုတ်လို့ရှိရင်တခြားကျမ်းဂန်တွေဒီကဘာရဲ့ရှင်နေပေါ်စီးပွားရေးလူမှုရေးနေသားအုပ်ချုပ်တဲ့နည်းစနစ်ဒါတွေနဲ့ဒါပြောကျင်လေးပဲပြောပေါ့ချင်းနေရရချောင်းအကြောင်းအရာတစ်ခုပြည့်စုံအောင်မြင်တယ်တိုးတက်တယ်ဆိုတာဒီချင်းနေတစ်ခုထဲနဲ့တော့မဖြစ်နိုင်ဘူး။ပေါင်းကျင်ရချင်းနေဒီအများအပြားပါလို့ရှိရင်ဘုန်းကြီးတို့ပြိတ္တာဘေးကနေပြီးတော့ချမ်းရအထောက်ပံ့အကြောင်းနေဝိုင်းဝန်းပြီးတော့စုပေါင်းညီညွတ်သွားလို့ရှိရင်အကောင်းနေလေကျုံနိုင်နေပေါ့တခါလေကြလို့ရှိရင်အဆိုးကျုံနေဆိုတဲ့နေရာမှာလည်းပဲအကြောင်းတစ်ခုထဲနဲ့ဖြည့်ရှင်းလို့မရဘူး။ဒီအစိုးတရားဖြစ်လာဖို့အတွက်ကိုအချမ်းညာထောက်ပံ့အကြောင်းတရားတွေအများကြီးမပါဘူးလား။ပါတယ်ဟိုချက်ဒီချက်ဒီချက်ဟိုချက်ရှားကြည့်လိုက်လို့ရှိရင်အပြစ်ပြစရာလေးတွေ ပြောစရာလေးတွေအများကြီးရှိတယ်ပေါ့ဆိုရဆိုပြီးဆိုရင်လည်းပဲကောင်းတယ်ဆိုရင်လည်းပဲအားဒါကြောင့်ဒါကြောင့်ဒါကြောင့်ကောင်းတယ်လို့ပြောစရာတွေအများကြီးရှိနိုင်ငံတစ်ခုအနေနဲ့လူပေါင်းများစွာအနေနဲ့မကြည့်နဲ့ပေါ့သူတယောက်တည်းကိုပဲခွင့်တို့ကြည့်ပြောကြဆိုဆိုရင်အာဒီလူတယောက်ကြီးပွားတွတ်တက်တက်ချမ်းသာတယ်ဆိုတာပြီးတစ်ချက်တည်းကောင်းအောင်ရပါမလားမရဘူးသူကြီးပွားတွတ်တက်ဖို့ချမ်းသာဖို့လိုအပ်တဲ့ချက်တွေတော်များများပြည့်စုံနေလို့ကြီးပွားတွတ်တက်တာချမ်းသာတာပေါ့ဟာဒီလူတွေဆင်းရဲနေကြနေတယ်ဒီလူတယောက်မွေးတည်နေတယ်ဆိုတာလေးပဲအကြောင်းတစ်ချက်သေးနဲ့ပြောလို့မရဘူးသူမှချွေရင်းကျက်အားနည်းချက်တွေရှိလိမ့်မယ်ပေါ့နော်အကြောင်းပေါင်းစုံပေါင်းစုံလာတဲ့အခါမှာအကြောင်းတရားတွေအများပြားတိုက်ဆိုင်လာတဲ့အချိန်ခါမှာဒီလိုဖြစ်တတ်တယ်ဆိုလို့ရှိရင်ဒါဘုန်းကြီးတို့တရားဟောတဲ့ကျမ်းဂန်တွေလေးပဲညီညွတ်သွားပါလိမ့်မယ်လောကအနေထားနဲ့လေးပဲကိုက်ညီပါလိမ့်မယ်နောက်တစ်ခုကသာတပန်းကြီးပါလားဆရာပြတပည့်တော်မှလျှောက်ထားအပ်ပါသည်တရားမြန်မြန်ရရရကြောင်း၌ဝိပဿနာအစတန်ဝေကားဟုဆိုတာခေါ်ရဘူးတာရှိပါသည်ဘုရားတဲ့တန်ဝေကားမပါဘဲတရားထိုင်တဲ့အခါကောင်းတဲ့ခါကမမတ်လေးထိုင်နိုင်ခဲ့ပါသည်တဲ့တန်ဝေကားတံဝေကလေးများများနှင့်ရှုမှတ်တော်အခါခေါင်းလေးမခိုင်ခါလေးရန်ရပါသည်တဲ့ပုံစံကြည့်မလားဖြစ်ရသည်မှာအမှန်ဖြစ်ပါသလားဖရာတဲ့ရှင်ဖရာရဲ့တံဝေကတရားများတပည့်တော်တို့အားဟောကြားပြီးတော်မူပါဖရာတဲ့ဒီတံဝေကဆိုတော့နိဗ္ဗာန်ရောက်ကြောင်းပေါ့နေဆုံးသောတပတ္တိမဲ့သောတပတ္တိဖို့မဖို့ရဖို့အတွက်အဓိကအကြောင်းသည်တံဝေကပဋ္ဌာနာနီးစွာသောအကြောင်းရင်းသည်တံဝေကမဉ္ဇဉ်ရဲ့နီးစွာသောအကြောင်းရင်းတနီးကနေတဲ့အကြောင်းနီးကနေတဲ့အကြောင်းဟာတံဝေကနီးကတဲ့အကြောင်းဆိုတော့ဝေးတဲ့အကြောင်းနေလေရှိအောင်မှာပေါ့အဲနီးကထောက်ပံ့ပေးလိုက်တဲ့အကြောင်းကတံဝေကဆိုတော့တံဝေကရှိတဲ့သူကတရားအလုပ်လုပ်ဖြစ်တယ်။တံဝေကမရှိတဲ့သူကတရားအလုပ်ကိုမလုပ်ဖြစ်ဘူး။တံဝေကဆိုတာကြောက်ရွံ့ထိတ်လန့်ခြင်းနဲ့ရှင်နဲ့တိညာ။တိညာလေတာမန်တိညာမဟုတ်ဘူး။ကြောက်ရွံ့ခြင်းထိတ်လန့်ခြင်းနဲ့ရှင်နဲ့အတိညာ။ဒါတွေကြောက်တာတော့ဒုက္ခအဆင်းရဲ့တန်ត្រာဝေါဒီသဘောတရားတွေကိုကြောက်လန့်နေတဲ့တိညာကိုတံဝေကနော်အဲ့တော့ဒီဒုက္ခဆင်းရဲတွေကိုမကြောက်ဘဲနဲ့ဒီတဏ္ဍာဝဆင်းရဲသဘောတရားတွေကိုအိုကျဉ်းနာခြင်းတည်ခြင်းတရားတွေကိုမကြောက်ဘဲနဲ့မကြောက်တဲ့သူသည်တရားအလုပ်ကိုလုပ်ရှိဖို့ဆိုတာခဲရင်ဘာလို့တရားလုပ်နေကြတော့ကြောက်လို့ပေါ့တရားထုံးနေတဲ့သူတွေမေးကြည့်အကြောင်းများတစ်ခုခုကြောက်စရာတစ်မျိုးမျိုးထိတ်လန့်စရာတစ်မျိုးမျိုးတံဝေကဖြစ်စရာတမျိုးမျိုးကြုံလို့ကျင့်နေကြတဲ့သူတွေများတယ်။အလောကမှာနေတဲ့ခါမှာဘာမှကြောက်စရာလန့်စရာလည်းမမြင်ဘူး။ဆင်းရဲဒုက္ခတွေလည်းမမြင်ဘူးဆိုတဲ့သူတွေဘုန်းကြီးတို့တရားကျင့်ပါဆိုလို့ကျင့်ခိုင်းလို့ရမလား။မရဘူး။သူ့တည်းမလိုအပ်ဘူးဖြစ်နေတာ။တကယ်ကြည့်လို့ရှိရင်တန်ဝေကဖြစ်စရာဒီအဝေးရအကြောင်းတွေလည်းရှိတယ်လို့ဘုန်းကြီးတို့အနည်းငယ်ရှိနေတဲ့ဒီခန္ဓာကလည်းပဲတန်ဝေကဖြစ်စရာပေါ့။ဒီခန္ဓာကဘုန်းကြီးတို့အများနဲ့နှိမ့်ဆက်နေတယ်အများနဲ့ဆင်းရဲနေတယ်အတဏ္ဏီလောက်တောင်မှချမ်းချမ်းသာသာငြိမ့်ငြိမ့်ချမ်းချမ်းနေနေခွင့်မပေးဘဲနဲ့နှိမ့်ဆက်နေတဲ့ခန္ဓာတည်းကြောက်စရာထိတ်လန့်စရာမကောင်းလားအမြဲတမ်းကိုဒုက္ခပေးနေတဲ့လူတယောက်နဲ့နေရသလိုပဲခန္ဓာရတာလားဒီပြင်းရလူတွေဘုန်းကြီးတို့ဒုက္ခပေးတယ်နှိမ့်ဆက်တယ်ဆိုတာတော့ချိန်ကကာလရှိသေးတစ်ချိန်လုံးဒုက္ခမပေးနိုင်တစ်ချိန်လုံးအနာကပ်နေပြီးတော့အမြဲတမ်းဒုက္ခပေးနိုင်တာသည်ဘသူပဲရှိဒီခန္ဓာပဲရှိဒီခန္ဓာကြီးရဲ့သဘောတရားကိုအဲ့လိုမြင်တဲ့သူမှဘာပေါ်လာတော့တံဝေကပေါ်တယ်တံဝေကပေါ်လို့ရှိရင်တရားကျင့်တဲ့နေရာမှာเนาะထိတ်လန့်မှုနဲ့ရှင်တယ်ကြောက်လန့်မှုနဲ့ရှင်တယ်ဆိုတော့နောက်ကနေတွန်းအားလေးတစ်ခုရနေတော့တရားကျင့်ရတာပို့ပြီးတော့ဉာဏ်ပါတယ်ပို့ပြီးတော့လည်းပဲအထုဖြစ်တယ်ဒါမဲ့လို့ဒီမှာဆာကြီးလျှောက်ထားတဲ့သူကတံဝေကမပါဘဲနဲ့တရားထိုင်တဲ့ခါတဲ့ခေါင်းနဲ့ခါကမမလေးထိုင်နိုင်ခဲ့ပါသေးတယ်။ အဲ့ဒါဘုန်းကြီးနဲ့တိတ်နားမလဲဘူးသတ္တဝေကဆိုတာ तू ကလေးချိန်တစ်ခုလို့ထင်လာတော့မသိဘူးနော်သတ္တဝေကမပါဘဲနဲ့ထိုင်တဲ့ခါမှာခေါင်းနဲ့ခါမတ်နေတယ်သတ္တဝေကပါတဲ့ခါကျလို့ရှိရင်ခေါင်းနဲ့ခါခေါင်းလေးမခိုင်ခါလေးရိုင်းခဲ့ပါလိမ့်ဖြစ်အားလေးနော်ဒါတောင်ကနေတော့မဆိုင်ပါဘူးကိုယ်စိတ်ချင်နေပေါ့ကိုယ်စိတ်ချင်နေကိုယ်ဒီတရားပေါ်မှာစိတ်ကိုလိုလားတဲ့စိတ်လိုချင်တဲ့စိတ်တရားတရားတွေထက်ထက်တန်တန်ဖြစ်နေလို့ရှိရင်လူကတက်ကြွတယ်ကုသိုလ်စိတ်တွေညာနေတဲ့အခါမှာတက်ကြွနေတဲ့အချိန်ခါမှာလူကဘုန်းကြီးတို့တရားထုတ်ဖို့ဝန်မလေးကုသိုလ်ရဲ့သဘောကအပေါ်တက်တယ်အကုသိုလ်ကအောက်ဆင်းဒီလိုတရားကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာတိတ်တက်ကြွနေပြီးလန်းဆန်းနေပြီးဆိုလို့ရှိရင်တန်းလန်းဆန်းဆန်းနဲ့အဘဒယသူလုပ်နေတယ်ဆိုလို့ရှိရင်သူ့မှာသရတရားကတိုက်တွန်းပြီးတော့ကုသိုလ်ရဲ့အစတတ္တိတွေပေါ်လာတယ်။အဲသရတရားနဲ့အာမထုတ်ခြင်းမှုမရှိခြင်းမှုဆိုတဲ့ခါကြလို့ရှိရင်ဘာဖြစ်သွား?သူကရိုင်နေပြီးတော့အဲ့ဒါပျော့ခွေနေ။ဘာနဲ့ဆိုင်တော့စိတ်အင်အားနော်ဒီကိုယ်ရဲ့အနေအထားဒီစိတ်အားပေါ်မှာလည်းပဲအခြေခံနေစိတ်ဓာတ်ကတက်ကြွလန်းဆန်းနေလို့ရှိရင်ကိုယ်လည်းပဲခုနကလိုခါလေဖြောက်တယ်ခေါင်းလည်းမတ်တယ်ပေါ့စိတ်ကအားနေနေတယ်စိတ်မပါလက်မပါဖြစ်နေတယ်ဆိုလို့ရှိရင်ခါလေရိုင်မယ်ပေါ့ခေါင်းလည်းမခိုင်ဘူးဖြစ်နေမယ်ပေါ့ဟုတ်ပြီလားဒါတော့တန်ဝင်ကလည်းမဆိုင်ဘာနဲ့ဆိုင်တော့စိတ်ချင်နေကိုယ့်ရဲ့တရားတရားကိုယ့်ရဲ့ယုံကြည်ချက်ဒီတရားလုပ်ပေါ်မှာဘလောက်ယုံကြည်သလဲကိုရှိပွားတဲ့တရားပေါ်မှာဘလောက်လေးနဲ့ထားသလဲเนาะဒီပေါ်မှာအခြေခံပြီးတော့ခုနကကိုနေကိုထားဆိုတာဘုရားတို့ထူးခြားချက်တွေဖြစ်လာတာနောက်စေတနာကံကျိုးပေးသောခုနှစ်ချက်နဲ့ဆက်ဆက်နေတဲ့အဟောတိကံဆိုတာဘလို့အခြေအနေမျိုးပါလဲဖြစ်ရတဲ့အဲ့ဒီကံကဒါနသီလသမထဝိပဿနာ၄ခုလုံးနဲ့ဆက်ဆက်နေပါသလားဖြစ်ရတဲ့ရှင်းပြပေးပါတဲ့ဒါနတစ်ခုထင်းနေလေဆက်ဆက်နေပါသလားအဟောတိကံဆိုတာအကျိုးပေးခွင့်မရှိတဲ့ကံကျိုးမပေးနိုင်လို့ကျိုးမပေးဖြစ်တဲ့ကံမျိုးကိုအဟောတိကံလို့ခေါ်တယ်ဟောဒါဗမာစကားမှာလည်းပဲသုံးတယ်ဟာဒါလဟတအဟောတိကံဖြစ်သွားပြီအဟောတိကံဖြစ်သွားတယ်ဆိုတာအတုံးမဝင်တော့သူ့တဲ့အကျိုးရလတ်တွေထွက်ပေါ်မလာတော့တဲ့ကံမျိုးကိုဘာခေါ်မလဲ။ဟောတိကံကျိုးမပေးဘူး။ဘိနှောင်းမှာဘလမျိုးတွေဖြတ်တာ။ရှင်အင်္ဂုလိမာလ။ကဲလူပေါင်းများစွာသူလက်မျိုးတွေလိုက်ဖြတ်နေတယ်။လက်မျိုးတစ်ထောင်လောက်။ဒွေနောင်ကြောင်လဲလှုပ်တယ်၊စိတ်ရှင်ရဲ့ကိုယ်ဆင်းရဲကြောင်လဲလှုပ်တယ်။တေးကြည်ပျက်စီးတဲ့ခြေလေးပဲဒုက္ခပေး။ကဲဒီအကုသိုလ်ကံတွေသူကြည့်တာဘယ်ချိန်မှတော့ရဟဏဖြစ်ဖို့အတွက်ရက်ပိုင်းလေးပဲလိုတဲ့အချိန်ပြောရမယ်ဆိုလို့ရှိရင်နိုင်ပိုင်းလေးလိုတဲ့အချိန်ထိကိုဒီကံနေသူပြုတ်သူပြုတ်တယ်မကောင်းမှုတွေသူ့ကိုမှန်တကယ်ဆိုလို့ရှိရင်အကျိုးပေးရမှာပဲပေါ့အကုသိုလ်ကံကမကောင်းကျိုးကိုပေးတယ်ကမ္မနိယာမကုသိုလ်ကံကကောင်းကျိုးကိုပေးဒါပဲလို့ရှင်အကုလိမာလာဒီမှာဘာဖြစ်သွားရဟဏဖြစ်သွားတဲ့အချိန်ရဟနာဖြစ်သွားပြီဆိုတော့ခုနကပြုတ်ထားတဲ့မကောင်းမှုတွေကျုပ်ပေးသေးလားသဗ္ဗကံဖြစ်သွားဟောတိကံပေါ့ကျုပ်ပေးလို့မရတော့ကျုပ်ပေးခွင့်မရှိတော့เนาะအဲ့တော့ဒီနေရာမှာကြည့်လိုက်လို့ရှိရင်ဒါနတစ်ခုသေးနဲ့ပဲဆက်ဆက်နေတယ်လို့ဘုန်းကြီးတို့အဲ့လိုယူဆလို့တော့မရဘူးပေါ့တချို့ဒါနကောင်းမှုပြုတယ်အဲ့ဒါနကောင်းမှုတွေအကျိုးမပေးတာမျိုးလေရှိမှာပေါ့ဒါနရဲ့အသက်ရှင်ခြင်းချမ်းသာခြင်းတွေကဲခုရဟနာဖြစ်ခံနေလေတူလိုက်တယ်ပေါ့ဒါပေမဲ့လို့အဲ့ဒီကုသိုလ်အဲ့ဒီကောင်းမှုတွေရဟနာဖြစ်သွားတဲ့သူတယောက်တည်းလိုအပ်သေးလားမလိုအပ်တော့နော်မလိုအပ်တော့ဒါမျိုးမလိုအပ်တော့တဲ့ကြောင့်မို့လို့အကျိုးမပေးတာဒါမျိုးလေပဲဟောတိကံအကျိုးပေးနိုင်တဲ့ခြေနေတွေမရှိတော့လို့အကျိုးမပေးတော့တာလေပဲဟောတိကံပေါ့ဒါနမှလည်းဖြစ်တယ်သီလလည်းဖြစ်နိုင်တာပဲဘာဝနာလည်းဖြစ်နိုင်တာပဲပေါ့ဒါနတစ်ခုတည်းနဲ့ဆက်ဆက်နေတယ်လို့တော့မင်းတို့ယူဆလို့မရအောင်တတ်တတ်လို့စားတာကုသိုလ်ပို့ရပါသလားဖျားတဲ့ ဒါခုနမက်ကင်7ပန်းနဲ့ဒီမကွန်လေးအစ်ဆုံးပေါ်ဆုံးရောက်နေတော့ဘုန်းကြီးကတွေ့လိုက်တော့အဲ့ဒါကျုံတော့ပြောပြီးသားအချင်းတစ်ခုကောင်းမကောင်းမှန်မှန်မှန်ဆိုတာကိုမက်ကင်7ပန်းနဲ့စစ်ဆေးကြည့်သီလသမာဓိပညာနဲ့ကြည့်သီလသမာဓိပညာတွေတိုးတက်စေတယ်ဆိုလို့ရှိရင်ပို့ပြီးတော့ကုသိုလ်ရမယ်ပေါ့တော့တတ်တတ်လို့စားလို့ဘုန်းကြီးတို့သီလလည်းမဟုတ်ဘူးသမာဓိလည်းမရှိဘူးပညာလည်းမရဘူးဆိုလို့ရှိရင်တော့ပို့ပြီးတော့ကုသိုလ်ရစရာအကြောင်းရှိလားမရှိဘူးဒီအကျင့်တစ်ခုတည်းမဟုတ်ဘူးတချို့အကျင့်ပေါင်းစုံကျင့်တယ်နော်ဒီလမ်းပေါင်းစုံနဲ့စိတ်ကူးတရားအထုံနေကြတာပဲစိတ်ကူးမျိုးမျိုးနဲ့ဘုန်းကြီးတို့ဘဝကြီးမှာဆိုလို့ရှိရင်ပို့တော့များသေးတယ်ဟိုအကျင့်ဒီအကျင့်ဟိုလိုလှုပ်ဒီလိုလှုပ်ဆိုပြီးတော့တယောက်ကပြောအကုန်လျှောက်လို့ယုံကြည်မှုတွေနဲ့လှုပ်နေကြတာအဲ့ယုံကြည်မှုဆိုတဲ့နေရာမှာကိုဒီလှုပ်ကိုလှုပ်တဲ့မလှုပ်တဲ့ဆုံးဖြတ်ခြင်းကိုယ်တိုင်ဆုံးဖြတ်နိုင်ဖို့အတွက်ပေးတယ်လေတီလာသမာဓိပညာမဂ်ကင်7ပါးတိုးတက်မှုကိုရတယ်မဂ်ညာဖွညာနိဗ္ဗာန်ရောက်ဖို့အတွက်ထောက်ကူဖြစ်တယ်ဆိုလို့ရှိရင်ကောင်းတဲ့အကျင့်ပေါ့ထောက်ကူမရလို့ရှိရင်မကောင်းတဲ့အကျင့်လို့အဲ့လိုတတိချသတ်မှတ်ထားလိုက်ပေါ့နော်နောက်တစ်ခုကရှင်ဘုရားတဲ့တစ်အိမ်မငိုက်ပဲနှစ်စိတ်မပြတ်နှံ့ပဲတရားကျင့်နေတဲ့ပုံမတရားရမြန်ဆန်မြီဟုဆိုရှိပါတယ်တဲ့ဒါဆိုအိမ်မငိုက်လွယ်သောစိတ်မပြတ်နှံ့လွယ်သောအနေထားဥပမာတဲ့ကင်မီကောက်အပ်ဆိုက်ဒေါင်းပိုလို့ရှင်တဲ့တချို့ယောဂကျင့်စဉ်အနေထားမျိုးနှစ်တဲ့အန္တဝါဒရင်ငုတ်တာနော်ရောက်မှနေတာပေါ့နောက်တစ်ချက်ကအလန်တိုင်ထိတ်ဒါမှမဟုတ်လို့ရှိရင်လည်းမျောစင်တဝါထိတ်ကျင့်နေတဲ့ concentration ပိုရလွယ်တဲ့ဖြစ်တရားညဉာဏ်နိုင်မှလားအမိရှိပါတဲ့ဟုတ်လားပထမတစ်ချက်ကတော့ဟုတ်တို့ပါအိမ်မငိုက်ပဲစိတ်မပြန့်နှံ့ပဲနဲ့တရားကျင့်ရင်တရားရတာပို့ပြီးတော့မြန်ဆန်နေဒါတော့လက်မခံနိုင်ကြမရှိပါဘူးတရားမရနိုင်တဲ့ကျောင်းထဲမှာခိနမိသားစုဥဒိသကုက္ကုသတို့ပါတယ်တို့ကတားစီနှောက်ရက်တတ်တဲ့သဘောနိဝရဏတရားမရအောင်တားတယ်ပေါ့နော်တရားမရခြင်းအကြောင်းရင်းဆိုပြီးတော့ဘုရားစောင်းလေးတုတ်တော်ယောဂီတွေဖတ်ဖို့ရည်တယ်ရှိပါတယ်အဲ့ဒီအကြောင်းရင်း၅ချက်ထဲမှာတားပါပဲဆိုတော့အိမ်မငိုက်ပဲနဲ့စိတ်မပြတ်ပဲနဲ့ကျင့်တင်ကြတယ်တရားရဖို့ဉာဏ်နဲ့ဒါပေမဲ့လို့ဒီမှာအိမ်မငိုက်အောင်စိတ်မပြတ်အောင်ဆိုပြီးတော့ကင်မီကောက်ထောင်ပြီးတော့ကျင့်မယ်ယောဂလိုကျင့်မယ်ဒါတော့သိတဲ့ဘာဝမကြောက်ဟုတ်ပြီလားဒီအိမ်မငိုက်ရုံစိတ်မပြတ်ရုံနဲ့တရားရမလားဒါစဉ်းစားကြည့်ပေါ့အိမ်မငိုက်လို့ရှိရင်စိတ်မပြတ်လို့ရှိရင်တရားရတာကတော့အမှန်ပဲနော်အိမ်မငိုက်ယုံနဲ့စိတ်မပြန့်ယုံနဲ့တရားရပါမလားအဲ့လိုသာညာလို့ရှိရင်မှတချို့ညာလုံးပေါက်နေတဲ့သူတွေအကုန်တရားရကုန်ပြီပေါ့ဟုတ်ပြီလားရှင်နေကဘုန်းကြီးတို့တရားရတယ်တရားကျင့်နေဆိုတာဘာလဲဒီတတိပညာနဲ့အတိဉာဏ်တွေတိုးတက်အောင်အားထုတ်နေတာတရားအားထုတ်တယ်ဆိုတာဘုန်းကြီးတို့အတိဉာဏ်တွေရင့်တန်လာအောင်အတိဉာဏ်တွေအဆင့်တန်းမြင့်လာအောင်တတိယပညာရဲ့ဝိရိယရဲ့ထပ်ထက်တတိပညာဝိရိယနဲ့ကျင့်နေတာကဲခုနကကင်းမိကောက်ထောင်နေတယ်ဆိုတာဘုန်းကြီးတို့အိပ်မငိုက်တာတော့မှန်တယ်ပေါ့သူ့မှာကင်းမိကောက်ထောင်နေလိုက်ချင်းရပြီဘာတတိမှလည်းမတူဘာပညာမှလည်းမရအောင်ကဲကင်းမိကောက်ထောင်နေလို့ဘုန်းကြီးတို့စားရည်ကျက်လို့ရတယ်ဆိုရင်ဘုန်းကြီးတို့လည်းထောင်ကျပါလေရပါမလားမရဘူးတတိလည်းမတိုးတက်ဘူးပညာလည်းမဖြစ်ဘူးတမာတိလည်းမရနိုင်ဒါကနတူတူပဲပေါ့အနဝါဒကြီးအောက်မှာနေတယ်ရေငုံနေတယ်ပေါ့ဟိုလန်တိုင်ထိတ်တယ်မျောစင်ထိတ်တယ်တက်နေတယ်ဘယ်မှာပဲနေနေပါအိတ်မငိုက်ယုံနဲ့တရားမရအောင်စိတ်မပြန့်ယုံနဲ့လည်းမရအောင်ခဏခဏဘုန်းကြီးတို့ပြောပြတယ်ဘုန်းကြီးတို့တရားပြကစားတကလေးတယောက်ကပညာပေးတာအများကမှတ်မိတယ်သူကတရားထုတ်တာသိငြိမ်တကလေးကြည့်လိုက်လို့ရှိရင်ဟောဒီလိုယောဂီတွေတရားထုတ်တာဘုန်းကြီးတို့ပြင်ရနေမကြခဏတော်တော်တတိထားကြည့်တယ်အဲ့ဒါကတကယ်ငြိမ့်တာမလို့ နနေ့မှလည်းမရှိဟာသူတိတ်ထင်ကြည့်တယ်ဖခင်ဟာဒီတကတိတ်တော်တာတော်တော်တရားမြင်တယ်လို့ဖြစ်မယ်ဆိုပြီးတော့ညနေတရားဆစ်ချင်ကြတော့သူမေးကြည့်တယ်မင်းဒီလောက်ငြိမ်နေတာလို့တရားတွေတော့ရလားတော်တော်ကောင်းလားဆိုတော့မဟုတ်ဘူးဖခင်လည်းတတိတော်အိမ်မှာဖဲရိုက်နေကြတော့အိမ်မှာမြေတော်မိသားစုတွေနဲ့ပေါ်ကတောင်းနေတော့တယ်ဒီလောက်ထိုင်လာတော့ကတော့တတိတော်အပြော့ပေါ်တယ်သူကလှုပ်ပဲနဲ့နေနေတယ်တခါလေကြားလို့ရှိရင်ညာလုံးပေါက်တော့နေသေးတယ်တဲ့သူကပြွင့်ဝင်နေနေမဲ့သူပြောတယ်နော်ငြိမ့်နေတယ်ဆိုတာငြိမ့်နေတိုင်းလည်းပဲဘုန်းကြီးတို့ပြိဿရေတရားရတယ်တရားကောင်းတယ်လို့သတ်မှတ်လို့ရလားမရဘူးတရားရတယ်ဆိုတာဒီအသိဉာဏ်နေရှင်းတန်မှုနော်ဟိုမှာမျောစင်ထိပ်ပဲနေနေပေါ့တောင်ထိပ်ပဲတက်နေနေပေါ့ဘာအသိဉာဏ်မှမတိုးတက်လို့ရှိရင်တရားရပါမလားမရဘူးနော်ဒီအချက်လေးတွေအဲ့ဒါသတိထားစီရနောက်တစ်ခါအရှင်ဘုရားတဲ့ဘုရားရဲ့ဆုံးမသည်နိုဘယ်ထရုဖြစ်ကြောင်းနဲ့ချင်းမျက်မရှိယုံကြည်လက်ခံပါသည်ဖြစ်ရတဲ့ဩနာသေးစရာလည်းရှောင်မရသောဖြစ်စဉ်ဖြစ်ကြောင်းထင်ရှားပါသည်ဖြစ်ရတဲ့ဒါဆိုလူဘဝသည်တဲ့ negative သဘောဆောင်ပြီးပြောစရာသိမ့်မရှိသလိုလိုဖြစ်နေမိပါသည်တဲ့လူဘဝကိုအပြုသဘောဆောင်ပြီးပြောခြင်းအောင်ဘလို့ကြင့်ကြံနေထိုင်ဖို့ဆုံးမပြီးတော့မူပါဗျာတဲ့နောက်ကဘုရားဝါဒနဲ့လည်းပဲကိုက်ညီအောင်တယ်သူကလူဘဝကိုဘယ်လိုသဘောပေါက်ထားတော့ဆိုတော့လူဘဝကပျော်စရာနော်လူဘဝကိုပျော်စရာဖြစ်စေခြင်းနဲ့ပေါ့ဘုရားဘုရားရဲ့ဆိုးမတွေကဒီမှန်ကန်တဲ့သစ္စာတရားတွေအရာကြည့်လိုက်လို့ရှိရင်လူဘဝမှာပျော်စရာမရှိဘူးကဲအိုချင်းနာချင်းတည်ခြင်းတရားဆိုတာလည်းပဲဘုန်းကြီးတို့ပြိဿရေအတိအကျရှောင်မရအောင်ရှိနေတော့တကယ်စဉ်းစားလို့ရှိရင်လူဘဝမှာတကယ်ကြောစရာရှားတယ်ဒါအမှန်တရားပဲသူကလူဘဝမှာကြောခြင်းနေပေါ့ကြောစရာမရှိတယ်လို့ဖြစ်နေတဲ့အတွက်ကြောင့်မို့တဲ့ကြောစရာဖြစ်အောင်ဘုရားဝါဒနဲ့လည်းပဲကန့်ညီအောင်ဆုံးမပါလေပိုလိုရှင်တော့မှားနေပြီထင်တယ်ဘုန်းကြီးဘုန်းကြီးတို့အခုဟောတယ်ဆိုတာလောကမှာပျော်အောင်ဟောတာလားတဏှာနေပြီးတော့ထွက်မြောက်အောင်ဟောတာအခုကြောင်းမြန်တရားတွေဟောခိုင်းနေเนาะလောကကနေပြီးတော့ထွက်မြောက်ဒီလောကကြီးရဲ့ဒုက္ခသဘောဒီအမှန်တရားဆိုတာဒုက္ခဆိုတာဒီတကယ့်အမှန်တရားဒီမှာပျော်နေနိုင်နေဆိုတာဒီအမှန်တရားကိုမမြင်တဲ့သူမှပျော်တယ်လောကမှာပျော်တယ်လူဘဝမှာပျော်စရာကြီးပဲပျော်စရာကောင်းလိုက်တာလို့ပျော်နေတဲ့လူတယောက်မှကြည့်လိုက်လို့ရှိရင်သူ့မှာအမှန်တရားတွေဝေးနေ။ဘုန်းကြီးတို့ဘုရားရှင်ကိုတော်မြတ်ကြီးကဗာတရားတွေဟောလို့ဆိုလို့ရှိရင်အမှန်တရားတွေကိုဟောတယ်။တကယ်သဘာဝအတိုင်းမြင်ခိုင်းတာပေါ့။ကိုမလိန်ခိုင်းကိုစိတ်ကိုလည်းပဲမလိန်ခိုင်းပျော်စရာမဟုတ်တာကိုပျော်စရာဖြစ်အောင်ဘုန်းကြီးတို့ကဲစိတ်ကိုလှည့်ပတ်လိန်ညာပြီးတော့လှုပ်ယူရင်ခဏပဲရမှာပေါ့။တကယ်ကြည့်လိုက်လို့ရှိရင်ပျော်စရာဆိုပြီးတော့လောကမှာပျော်စရာပျော်စရာတွေဘလောက်ပဲရှာရှာနောက်ဆုံးကြလို့ရှိရင်အဲ့ပျော်စရာကပဲကြီးငွေစရာတွေဖြစ်လာတယ်နော်ဘလောက်ပဲပျော်အောင်နေနေဘလုံးမပျော်လို့မရတဲ့အကြောင်းတွေရှိနေတာတေချာပေါ့ဒါအမှန်တရားဆိုတော့ဒီအမှန်တရားဆိုတော့ဘုန်းကြီးတို့ကကြောင်းမြန်ဖြစ်သွားအောင်ဆန့်ကျင်မဲ့ဖြစ်သွားအောင်လုပ်ယူလို့မရအောင်လောကမှာပျော်စီခြင်းနဲ့ပျော်နေခြင်းနဲ့ဆိုလို့ရှိရင်တခုရှိတာကုသိုလ်နဲ့ပျော်နိုင်အောင်ပဲလုပ်အောင်ဘာနဲ့ပျော်ကုသိုလ်နဲ့ပျော်နေလိုက်လို့ရှိရင်အဲ့လောကတနည်းအားဖြင့်ပျော်စရာပဲနော်ဘုရားအကုသိုလ်တွေနဲ့ဘုန်းကြီးတို့ပျော်မဲ့အစားမမှန်တာတွေကိုလက်စားပြီးတော့လိန်ညာပြီးတော့ကိုယ်စိတ်ကိုလိန်ပြီးတော့အပျော်ရှာမဲ့အစားကုသိုလ်နဲ့ပျော်အောင်နေလို့ရှိရင်အဲ့ဒါဘုရားရှင်ရဲ့ဝါဒနဲ့လည်းကိုက်တယ်ပေါ့ကုသိုလ်ကောင်းမှုပြုလို့ရှိရင်ပျော်တာပဲတချို့ဒါနနဲ့ပျော်တဲ့သူရှိတယ်ငါတချို့ကတိလနဲ့ပျော်တဲ့သူရှိတယ်တချို့ကဘာဝနာနဲ့ပြောရသူရှိတယ်ဒီနေ့ဇန်နဝါရီလကဘုန်းကြီးရဲ့မွေးနေ့မှာဘုန်းကြီးကပြိဿတွေကိုတရားတဖို့ဟောပြီးကုသိုလ်ပြုတာပျော်စရာလို့ဘုန်းကြီးကအဲ့လိုပြောတယ်သူက happy birthday ဆိုပြီးတော့တစ်ချိန်လုံးဘုန်းကြီးတို့မွေးနေ့ဆိုလို့ရှိရင်အပျော်ပါစေပေါ့ပျော်ပါစေပေါ့ဒီလိုဆုတောင်းပေးဒါပေမဲ့မွေးနေ့မှာပြောရဆိုတာဘာနဲ့ပြောရမှာလဲဘုန်းကြီးတို့ခံယူထားတာကကို့မွေးနေ့မှာကုသိုလ်ကောင်းမှုပြုနိုင်တဲ့เนาะအနေထားကုသိုလ်ကောင်းမှုတွေပြုပြတဲ့မွေးနေ့တည်ပျော်စရာเนาะက ုသိုလ်မပြုဖြစ်ပဲနဲ့ဘုန်းကြီးတို့ဘာမှပြောစရာမရှိ။ဒါကြောင့်ပြောစရာအကောင်းဆုံးသည်ဒါနနဲ့ပြောတဲ့သူအတွက်ဒါနပြုပေါ့။တိလနဲ့ပြောတဲ့သူအတွက်တိလပြု။ဘာဝနာကောင်းမှုနဲ့ပြောတဲ့သူအတွက်ဘာဝနာပြု။တချို့ကဝိညာဉ်ဝိဆာအာတန်နဲ့ပေါ့။ဝိညာဉ်ဝိဆာတွေဆောင်ရနေလို့ရှိရင်မောရပန်းအမှန်မသိဘူး။ပြန်မအမှန်မသိဘူး။ပြောနေတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါလေကုသိုလ်နဲ့ပြောတာပေါ့။အကောင်းဆုံးပြောရှင်စရာသည်ပါနဲ့ပြောတာပဲရှိလေကုသိုလ်နဲ့ပြောတာပဲရှိဟုတ်ပြီလားအဲ့လိုကုသိုလ်နဲ့ပြောတဲ့အကျင့်ရလာလို့ရှိရင်တော့တဖြည်းဖြည်းနဲ့စိတ်ဓာတ်တွေကရှင်းတန်လာအဆင့်မြင့်လာရင်ခန္ဓာကအမှန်တရားနေတယ်လေဘုန်းကြီးတို့နီးစပ်လာတယ်အပြောစရာတွေပြောစရာတွေဆိုပြီးတော့ပြောစရာတွေကြီးပဲရှားနေလို့ရှိရင်အမှန်တရားနဲ့ဝေးသွားရင်တော့ရှိရင်အဲ့ဒါတရားနဲ့တဖြည်းဖြည်းပို့ဝေးသွားမယ်ပေါ့နော်ဘုရားတရားနဲ့ကပ်ညီအောင်နေခြင်းလို့ရှိရင်ကုသိုလ်နဲ့ပြောအောင်လုပ်ဟုတ်ပြီလားကျေတလားဆိုလို့ရှိရင်ဘုန်းကြီးတို့မိကုန်းနဲ့လည်းကုန်ပါပြီနော်တရားရှင်ရဲ့ဆုံးမတရားသမားတွေကိုလိုက်နာကျင့်သုံးလက်တွေ့ကျင့်သုံးအာထုံနိုင်ကြသဖြင့်ကျင့်ကြံနိုင်ကြသဖြင့်ဒုက္ခခတ်သိမ်းကင်းငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကိုလင်းမြန်စွာလွယ်ကူစွာနဲ့နော်မညံဖုန်ညာတရားတွေကိုလင်းမြန်စွာလွယ်ကူစွာနဲ့ကြားနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေ